2018ခုနှစ်အတွက် Oklahoma တက်ကသူအမျိုးသမီးနဲ့ကြားမဒန်းသူရေးဆိုင်ရာလေးလာရေးဌာနကချိမြင့်တဲ့လူ့ခွင့်ဆိုင်ရာစုဖြစ်တဲ့ Clyde Snow Social Justice စုကိုမြန်မာနိုင်ငံကလူ့ခွင့်ရေးကာကွယ်လှုပ်ရှားသူလည်းဖြစ် Smile Education Foundation ကိုတည်ထောင်သူဖြစ်တဲ့ကိုမျိုးဝင်းကိုပေးအပ်ခဲ့ပါတယ်။စုချင်းငွေဖြင့် American Dollar 5,000 လဲပါဝင်ပါတယ်။မနေ့ကကြားသပတေးနေ့ညနေပိုင်း Oklahoma တက်ကသူစုပေးပွဲအခမ်းအနားမကျင်းပခင်မှာစုရရှိတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နီယာကကိုမျိုးဝင်းကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောကြားခဲ့ပါတယ်။
အဓိကတော့သူတို့က encourage လုပ်တာကဘယ်သူလိုပေးလဲဆိုတော့ဒီလူခွေရေးစူးစမ်းသူတွေအထူးသဖြင့်အတန်မဲ့တဲ့သူတွေဘက်ကနေအတန်ထုတ်ပေးတဲ့လူတွေနောက်တစ်ခုကအရန်ကြီးသူတို့အနေနဲ့ဟိုပါပေါ့ဟိုဟိုကျွန်တော်တို့ grassroots အခြေခံလူဖွဲ့စည်းရာနေစပြီးတော့ဟိုအပေါ်အထိ advocacy နိုင်ငံတကာအထိလုပ်နေတဲ့လူမျိုးသူတို့ရွေးချယ်တာပေါ့အရန် high level ကြီးပဲလုပ်နေတဲ့လူမျိုးလည်းမဟုတ်ဘူး grassroots တစ်ခုထဲမှာလုပ်တဲ့လူမျိုးလည်းမဟုတ်ဘူးအဲ့လိုမျိုးဟာနဲ့ match ဖြစ်တယ်ဆိုပြီးတော့မှဒီနေ့တို့ဒီ awarding committee ကနေပြီးတော့ကျွန်တော်ကိုရွေးတာပေါ့ဒုတိယတစ်ချက်ကတော့ကျွန်တော်ကိုတို့ပြန်ပြီးတော့ narrate လောက်တာတော့တို့ရွေးရတဲ့အထက်မှာဒီလိုအလုပ်တွေလုပ်လို့အတန်မဲ့တဲ့သူတွေဘက်ကနေအတန်ထုတ်ပြီးတဲ့တကြောင်မလို့ပြည်တွင်းမှာလူတွေရဲ့ဖြစ်တည်ဝေဖန်ခြင်းခံရတာတို့အဲသူ့နိုင်ငံမှာဟိုသူ့ရဲ့လုံခြုံရေးအတွက်ကိုဟိုနည်းနည်းလေးပို့ပြီးတော့မှစိုးရိမ်ခင်ဖြစ်ရတဲ့လူမျိုးတွေကိုလေတို့အဲ့လိုမျိုးစဉ်းစား criteria အနေနဲ့ထည့်သွင်းစဉ်းစားရမှာပါခဲ့တယ်လို့ပြောပါတယ်
။ဟုတ်ကဲ့ဒီအခုကိုမျိုးဝင်းတို့ Smile Education Foundation အနေနဲ့ဗမာပြည်ထဲမှာအဲ့လိုလှုပ်ရှားနေရတဲ့အနေအထားပေါ့နော်အထူးသဖြင့်ဒီဘာသာပေါင်းစုံချစ်ချည်ရေးကိစ္စတွေပါတယ်လူခွင့်ရေးကာကွယ်ပေးရေးပေါ့လေအဲ့ဒါတွေကိုလည်းဟိုလှုပ်ရှားနေတဲ့အဖွဲ့အစည်းလည်းဖြစ်တဲ့အခါကျတော့ဗမာပြည်ထဲမှာဒီလိုလှုပ်ရှားနေရတဲ့ပတ်သက်ပြီးတော့ဟိုဘလို့အခက်အခဲတွေရင်ဆိုင်ရတယ်လဲရှင်
အထက်ကတော့ကျွန်တော်တို့ပြည်တွင်းမှာလှုပ်ရှားတာတော့တကယ်ကျွန်တော်တို့ကမြန်မာနိုင်ငံမှာဒီလွတ်လပ်စွာကိုယ်ပွဲယုံကြည်မှုတို့ကျွန်တော်တို့ဒီကျွန်တော်တို့နိုင်ငံမဲ့မှုပြည်ထနာပေါ့နော် stateless ပြည်ထနာပေါ့ကိုယ်ပွဲယုံကြည်မှုကိုအခြေခံပြီးတော့လူတွေကနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးငြင်းပယ်ခံနေရတာတွေဟိုခြံလှက်ခံရတာတွေကြံ့ကြာခံနေရတာတွေရှိနေတယ်လေအဲ့ဒီအပိုင်းတွေကိုကျွန်တော်တို့လုပ်တယ်နောက်တစ်ခုကတော့ဒီ social cohesion ကိုအခြေခံပြီးတော့ဘာသာပေါင်းစုံတဟဇတာဖြစ်မှုကိုကျွန်တော်တို့အားပေးရလုပ်ငန်းတွေလုပ်တယ်နောက်ဒီအမုန်းတကာအန်ဒီရရှိတဲ့စကားတွေကိုပြန်ပြီးတော့မှကျွန်တော်တို့က moderate voice ကနေပြန် fort ထုတ်ပြီးတော့ဒါကိုကိုဆောင်ရွက်ချေးဆိုရယ်လုပ်ခဲ့တယ်လုပ်တာတော့အဲ့ဒါကိုကျွန်တော်လုပ်ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်ခဲရတော့အဓိကကတော့နံပါတ်1ကဒီမူဝါဒဆိုင်ရာအကားအစီအစဉ်လေးလို့ကျွန်တော်နံပါတ်1မြင်ပါတယ်တချို့မြို့တွေမှာကျွန်တော်တို့အစီအစဉ်တွေလုပ်တယ်အဲ့ဒီအစီအစဉ်တွေကတော်တော်လေးကိုပြည်သူလူထုကလည်းနှိမ့်မြို့တယ်ဘာသာပေါင်းစုံကလည်းအားပေးတယ်ဒါပေမဲ့တကယ်တမ်းလုပ်ပိုင်ခွင့်ရဖို့ပါမစ်ရဖို့ဟိုဒီ policy အုပ်ချုပ်သူများရဲ့အဟံသားတွေကကျွန်တော်တို့မှာအတိုင်းအတာတစ်ခုရှိခဲ့တယ်တစ်ချက်ကနေ့ချက်ကကြတော့နောက်ပိုင်းမှာဒီမြန်မာနိုင်ငံမှာအဲ့လိုပဲခဏသုံးနေရစီပေါ့ဒီကျွန်တော်တို့ဒီအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့စကရက်အောက်ကနေပြီးတော့မှဒီကျွန်တော်တို့လူအုပ်စုတွေကိုတကယ် racist ဖြစ်တယ်ပေါ့နော်လူမျိုးစွဲကြီးတဲ့အဲလူမျိုးဘာသာအခြေပြုတဲ့အဲနိုင်ငံရေးဝါဒပို့ပြီးတော့မှထွန်းကားတဲ့ထွန်းကားလာပြီးတော့အဲ့ဒါကိုကျွန်တော်တို့က negative ဘက်ကနေပြီးတော့မှ implement လုပ်လာတဲ့အခါကျတော့တချို့သောဒီလိုမျိုးကျွန်တော်တို့ social cohesion တို့ကျွန်တော်တို့ဒီနိုင်ငံမဲ့မှုပြဿနာကိုပြန်လည်ကင်တွယ်တာတို့လုပ်တဲ့အခါမှာကျွန်တော်တို့အဲ့လိုမျိုးဒီလိုဖြစ်တဲ့ပုံစံတွေကအဲ့လိုမျိုးကျွန်တော်တို့ပြောရတော့ prejudice ပေါ့နော်ဟိုအမြင်မချယ်ပဲနဲ့ကျွန်တော်တို့တကယ်ကိုဟိုဟာဖြစ်တဲ့အမျိုးသားရေးလိုအမြင်ခံတဲ့ပုံစံတွေရဲ့အနောက်ရှက်အသားစီရယ်ကျွန်တော်တို့မှရင်ဆိုင်ရတာရှိတယ်ပေါ့နော်တတိယတစ်ချက်ကတော့ human right ဒုခွင့်ရေးကာကွယ်စောင့်ရှောက်သူတရားဝင်နဲ့လှုပ်ရှားတဲ့နေရာမှာတော့ကျွန်တော်တို့နှီးပေါင်းစုံနဲ့တိုက်ခိုက်တာတွေခံရတယ်နာမည်ဖြတ်တာမျိုးတွေခံရတယ်ဆိုတော့ဟိုတခါတရံကြားတဲ့ခါမှာဟိုကျွန်တော်တို့ကနေပြီးတော့ဟိုလုပ်တဲ့အလုပ်တစ်ခုက UI ချက်ကတစ်ခုဒါပေမဲ့ဟို misinterpret ပေါ့နော်လွဲမသွားဘာသာပြန်ဆိုပြီးတော့ကျွန်တော်တို့တိုက်ခိုက်တာမျိုးတွေခံရတယ်အဓိကကတော့အဲ့ဒါမျိုးတွေနောက်ပိုင်းကျွန်တော်တို့ရဲ့ဒီသွားလာတဲ့ခါမှာကိုယ့်ကိုယ်သတိထားရတယ်လုံလုံရေးပါသတိပြုရတယ်ဆိုတဲ့အနေအထားမျိုးတွေနဲ့ကျွန်တော်တို့ကြုံရပါတယ်အမှအဲ့ဒါတွေကတော့ကျွန်တော်တို့ရဲ့အဓိကအခက်အခဲတွေပ
ါဟုတ်ကဲ့ခုနိုင်ငံတကာကအသိမှတ်ပြုတဲ့စုတစုဖြစ်တဲ့ဒီ Social Justice Award ပေါ့နော်ဒီစုကိုရရှိပြီးတဲ့နောက်မှာကိုမျိုးဝင်းဘာဆက်လုပ်ဖို့ရှိလဲရှင
်အဓိကကတော့လေကျွန်တော်တို့ကတော့ဟိုလုပ်နေတဲ့အရင်တိုင်းပဲဆက်လုပ်နေမှာပဲပေါ့လေဘာမှတော့အထူးကြီးတော့ဒီစုရလို့အထူးဟိုပြောင်းတာမျိုးတော့မရှိဘူးပေါ့လေဒီစုကတော့လုံရင်းခိုင်ရင်းနဲ့ဟိုမမျှော်လင့်မဲနဲ့ဟိုသူတို့ကကော်ပီလို့ရတဲ့တော့ပါတကယ်တော့လေတကယ်ပြောရရင်တော့ဒီတိစုကိုအမိစင်းတင်သွင်းခဲ့ကကျွန်တော်ကဟိုမသိခဲ့ဘူးပေါ့နော်ကျွန်တော်မိတ်ဆွေတွေကတင်ခဲ့တာပေါ့နော် အဆူရတယ်ဆိုမှပဲကျွန်တော်တန်တောနဲ့ကျွန်တော်သိရပါတယ်အဲ့တော့ဘယ်လိုပဲဖြစ်စေကျွန်တော်ဒီလုပ်တရားတော့ဆက်လုပ်နေမှာပဲဆူရသည်ဖြစ်စေဆူမရသည်ဖြစ်စေဒါပေမဲ့ဆူရတဲ့အခါမှာတော့အခုတော့ရှိတာပို့ပြီးတော့တွန်းအားလေးတစ်ခုရှိတာပေါ့ကျွန်တော်ရှင်မှာဘယ်လိုမဆိုကျွန်တော်တို့ကောင်းတဲ့အလုပ်တွေဘယ်လို့မဆိုလူတွေအပေါ်မှာရက်တီပြီးလုပ်တော့ညာလဲပဲခုနလိုကျွန်တော်တို့မြစ်စရိယာပေါ့နော်တကယ်ဟိုအပနာပပြောဆိုခံရတာရှိတဲ့ခါကျလူကလူသားပြပြီးတော့တစ်ခါတည်းကြားတဲ့ခါမှာစိတ်တက်ကြတာတို့ဟိုစိတ်တန်ရတာမျိုးတို့ရှိပါတယ်ဒီလိုမျိုးနိုင်ငံတကာကနေပြီးတော့ဒါကိုကျွန်တော်တို့အသိမှတ်ပြုပြီးတော့ဒီလိုတက္ကသိုလ်ကြီးတစ်ခုကနေခေါ်ပြီးတော့တကယ်ကိုကျွန်တော်တို့ကိုပင့်ဖြစ်ပြီးတော့မှဟိုစုခေါ်ပြီးတဲ့အခါကျတော့နည်းနည်းလေးတော့ဟို encourage ဖြစ်တယ်အားတော့ရှိတာပေါ့လေအဲ့လိုမျိုးအော်ငါတို့ဒီထဲမှာပြည့်တင်ဝေဖန်တွေရှိတော့ညာလည်းပဲတကယ်ကိုပဲငါတို့ကိုထောက်ပံ့အားကိုအားပေးတဲ့အဲလူတွေလည်းပဲရှိနေပါလားပေါ့နော်အဲ့လိုမျိုးတော့စိတ်ထဲမှာနည်းနည်းလေးတော့ခွန်အားလေးရပါတယ်ပို့ပြီးတော့အားဖြည့်ဆောင်ရသွားမှာပါဒီလိုအခက်ခဲတွေဘလောက်ပဲရှိရှိဒါတွေကိုကျွန်တော်တို့ကြော်လွားပြီးဆောင်ရရမယ်ဆိုတော့အတိအရတော့ကျွန်တော်တို့မှအမြဲရှိနေတယ်ကျွန်တော်တို့အမြဲတမ်းလူတွေအတွက် stand လုပ်မယ်ဟိုမတက်ရမယ်အတန်မဲ့တဲ့သူတွေဘက်ကအတန်ဖြည့်အောင်တက်နိုင်တဲ့လောက်ကြိုးစားသွားမယ်လို့ကျွန်တော်ခံယူထားပါတယ်မှာ
ဟုတ်ကဲ့